ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရဲကင်းစခန်းပေါင်း30အကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးတေဆုံးမှုတွေနဲ့အတူရဲသားတွေလည်းနေရဲဆွန့်ခွာပြီးတော့ထွက်ပြေးနေကြရပါတယ်။အစိုးရကတော့ဒါဟာအစွန်းရောက်ဘင်္ဂါလီအကြမ်းဖက်အဖွဲ့အာစာအဖွဲ့ရဲ့တိုက်ခိုက်မှုဖြစ်ပြီးတော့အကြမ်းဖက်အုပ်စုတွေကိုထောက်ခံတာအပိတ်ကူညီတာအပြင်မီဒီယာတွေမှာထောက်ခံရေးသားတာတွေမလုပ်ကြဘူးနဲ့အကြမ်းဖက်တာတွေကိုအပိတ်အမြောက်လုပ်တယ်ဆိုရင်အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့အရေးယူသွားမယ်ဆိုပြီးတတိပေးချက်ထုတ်ပြန်ထားပါတယ်။တကယ်တော့ရခိုင်ပြည်နယ်ရဲ့ပြဿနာကိုအစိုးရကထိတ်တန့်ဦးစားပေးအရေးကြီးအဆင့်အနေနဲ့ဖြေရှင်းဆောင်ရွက်နေတဲ့ကြားတွေကအခုလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာတာပါ။ဒါကြောင့်ရခိုင်ပြည်နယ်ရဲ့နယ်မြေတည်ငြိမ်အေးချမ်းရေးဟာအရေးကြီးဆုံးဖြစ်တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းတဦးလည်းဖြစ်လက်ရှိမှာအမ်းမြုံနယ်ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးမမောင်အောင်ကပြောပါတယ်
။ဟိုတော့လက်နက်နဲ့အကြမ်းဖက်တဲ့အဆင့်ကြတဲ့အတွက်ပထမဦးဆုံးတော့တည်ငြိမ်မှုလိုပါတယ်။ဒါကြောင့်မလို့ဒီနေ့ဒီအစွန်းရောက်ဝန်ကြီးချုပ်အကြမ်းဖက်တို့ကြီးညာထားတဲ့သူတွေကိုနော်ဒီတမရုံနဲ့မြန်မာနိုင်ငံရက်တက်ဖွဲ့ရနေတော့မှလက်ရှိတော့နော်တိတိယယောက်ဒီနဲ့တီးငင်းအောင်ပထမလုပ်တင်လဲတို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ခင်ဗျအစိုးရအတိုင်းကတော့စေနာထားပြီးတော့မှကောင်းအောင်လုပ်ကြတာပါပဲတိုးတော်လေးချိန်ဆမှုကြီးကြတော့လုပ်တင်တဲ့အချိန်မှာလုတာကပုံပြီးတော့မှမှန်မယ်ကျွန်တော်ထင်ပါတယ်အခုလည်းဒီအကြမ်းပဲလို့ပြောတာကနည်းနည်းနောက်ကျတယ်လို့ထင်ပါတယ်ဒီတဲ့ကျွန်တော်စစောကလေးကအကြမ်းပဲလို့သတ်မှတ်ပြီးတော့မှလောဘတာတွေပြင်ဆင်ပြီးတော့မှဆောင်ရွက်ထားမယ်ဆိုရင်နဖက်လုံးတက်ကိုကျွန်တော်ထင်းထင်းသိမ်းသိမ်းတော့လုံနိုင်မလားလို့ပေါ့လေ
တဆက်သေးပါပဲရခိုင်ပြည်နယ်ပြည်ပခါစုံစမ်းရေးကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်ခဲ့မှုတဲ့88မျိုးဆက်ចောင်းသားကောင်းဆောင်ကိုကိုကြီးကလည်းလက်ရှိရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့တုံ့တက်တာကတော့
အဲ့တော့ဒါသတိထားပြီးဂရင်တွေ့ရမယ့်ကိစ္စလို့မြင်တယ်တစ်ခုကတော့ဒါနယ်မြေပိုင်နဲ့ကိစ္စအထုတ်ချာအာဏာကိစ္စနောက်တစ်ခုကတော့ဒီလူသားချင်းစာနာမှုဆိုင်ရာလူခွင့်ဆိုင်ရာရှုတော့ဆိုတော့အဲ့ဒါကျွန်တော်တို့တော်တော်သတိထားပြီးဂရင်တွေ့ရမယ့်ကိစ္စလို့မြင်တယ်အခုကတော့ပိုဆိုးလာတာကအရင်ဆိုးကလက်ထက်မှာတောင်မှဒီလိုမျိုးလူစုလူဝေးနဲ့အချမ်းဖက်တာမျိုးတွေဒီလောက်မရှိခဲ့ဘူးအခုကဒါလုံခြုံရေးစခန်းတွေကိုတက်ကြတာဒီတော့အပြစ်မဲ့အကြသားပြည်သူတွေကိုရဲရဲစက်စက်တပ်ဖြတ်တာတွေကထင်ထင်ရှားရှားဖြစ်လာပြီးဆိုတော့အရင်ဆုံးကတော့တည်ငြိမ်ရေးကိုကုစားပေးပြီးတော့ဂိုင်တွယ်တဲ့နေရာမှာလူခွင့်ရေးတို့ဟာလာလူသားချင်းစာနာမှုတို့ဆိုတဲ့ဟာတွေကိုသတိထားမှာဖြစ်ပေမဲ့တော်တော်ကျမှာအကြမ်းဖက်မှုတိုက်ဖြတ်ရေးနဲ့ပြည်ဥပဒေစိုးမိုးရေးကိစ္စကတော့ထိထိရောက်ရောက်တက်ပြတ်တတားဂိုင်တွေ့ဖို့လိုတယ်လို့ကျွန်တော်တို့အဲ့လိုမြင်တယ်။အဲ့တော့တစ်ဖက်ကလည်းပဲဒီတကံပြည်သူတွေပေါ့လေပြည်သူတွေဆိုတဲ့ကာမာဒီတန်ဃာလီတွေရောကျွန်တော်တို့ဌာနေတိုင်းရင်းသားတွေကဟိုချုပ်တီးကြဖို့ထိန်းချုပ်ကြဖို့ဒီအကြမ်းဖက်မှုတွေမှာပူးပေါင်းပါဝင်တာအပြေးတာမျိုးတွေမလုပ်ဖို့ကိုတော့ကျွန်တော်တို့ကသတိပေးတာတွေပညာပေးတာတွေလုပ်ဖို့လိုမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။
ကြပြင်လဲကော်ဖီအနန်ဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်အဖွဲ့ရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကလည်းဘလို့အကြမ်းဖက်မှုမျိုးကိုမဆိုလက်မခံနိုင်သလိုအပြစ်မဲ့တဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့လိုမယ်လို့လည်းပြောပါတယ်
။ပြည်ပကတဲ့မှာမပါတဲ့အပြစ်မဲ့တဲ့ပြည်သူတွေကိုတပ်ဖြတ်ခြင်းဆိုတာလုံးဝအကြမ်းဖက်မှုမြောက်ပါလေခင်ဗျာ။နော်အဲ့တော့အကြမ်းဖက်မှုဆန္ဒနဲ့အလုံးလေးလေးနဲ့နဲ့အပြစ်အထရှုံချပါလေ။ကျွန်တော်တို့အကြံပြုချက်တဲ့မှာစက်တနာဖြစ်ရှင်ရေးအတွက်ဟာလေးကိုကျွန်တော်ပြောထားတာရှိပါတယ်။အဲ့ဒီတိုင်းအကောင့်ထဲအများဆုံးပေါ်ဖို့လိုပြီလို့ထင်ပါတယ်။ဥပဒေအရစီကံလေးလားအရလုံခြုံရေးတာဝန်များကိုလည်းအပြည့်အဝဆောင်ရွက်ကြဖို့ဥပဒေအရအကာအကွယ်တွေလည်းပေးကြဖို့ပြည့်စုံတဲ့လူပြည့်စုံတယ်လို့တိတိကျကျကျွန်တော်တို့ရေးယူအောင်မဖြစ်သလိုအပြည့်မဲ့တဲ့လူတွေကိုလည်းအကာအကွယ်ပေးဖို့ဆိုတာဒီကျွန်တော်မြတ်တရားခံပါတယ်။အစ္စလာမ်ဘာသာဝင်များအောင်မြန်မာနိုင်ငံသားတွေအားလုံးအောင်ပြည့်မဲ့တဲ့သူတွေကိုဖက်တင်မှုတွေကူညီရမယ်။အပြည့်မဲ့တဲ့ပြည်သူတွေကိုတပ်ဖြတ်တဲ့လူတွေကိုကျွန်တော်တို့ရှောင်ချအောင်
။အထူးသဖြင့်ကတော့အခုရခိုင်ပြည်နယ်အတွင်းဖြစ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်ပြီးလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့သတင်းအမျိုးမျိုးထွက်နေတဲ့အပေါ်ကိုလည်းသတိထားဖို့လိုမယ်လို့ဥမမအောင်ကထောက်ပြပါတယ်
။ဆိုမီဒီယာတွေမှာလည်းကျွန်တော်တို့ဒီတက်မတော်ကပဲဒီတစ်ဖက်ကဒီငါးလေးတွေကိုပြစ်တတ်တယ်လို့ဒီလိုတဲ့သတင်းတွေဖော်ပြနေရှိတယ်ဒါ။အဲ့တော့အမှန်တကယ်ပြောရရင်တော့ကျွန်တော်တို့ဒီတက်မတော်နဲ့မြန်မာနိုင်ငံရဲ့ထပ်ပေါ်ရတော့အတတ်နိုင်ဆုံးတော့ဒါနိုင်ငံတကာလူအခွင့်အရေးနဲ့ဆက်ဆက်ပြီးတော့မှဒါတွေကိုအစိုးရရဲ့လက်ညှိုးမှုနဲ့ထိန်းသိမ်းဆောင်ရွက်နေတယ်လို့ပဲကျွန်တော်တို့မြင်ပါတယ်။ဟုတ်တယ်ဖက်ကကိုကိုတိလေးရောက်အင်အားတွေတုံးလူတွေတုံးပြီးတော့မှဖြစ်လာတဲ့အတွက်ဒါကိုကာကွယ်တဲ့အနေနဲ့ပဲသွားတာဖြစ်ပါတယ်ဒီတော့ဒီနေရာမှာအကျန်းဖက်တဲ့နေရာဖြစ်တဲ့အတွက်အကျန်းဖက်တဲ့သဘောတဘောပေါ်ကိုနားလည်ပြီးတော့မှနောက်အားလုံးနိုင်ငံတကာနဲ့ဒီလိုအမြင်နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့တဖြည်းဖြည်းနဲ့ငြိမ်သွားနိုင်တယ်လို့တော့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ်ကဲ့ပ
ါအခုဆိုရင်ရခိုင်ပြည်နယ်ကပြဿနာတွေအပေါ်မှာအစိုးရနဲ့အတူတက်မတော်ကဘလို့ကင်တွယ်ဖြေရှင်းနေတယ်လဲဆိုတဲ့အပေါ်နိုင်ငံတကာနဲ့အတူနိုင်ငံတကာမီဒီယာတွေကလည်းအထူးသတိထားစောင့်ကြည့်နေကြတာဖြစ်ပါတယ်ဒါကြောင့်မို့လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေအမှန်ကိုနိုင်ငံတကာသိဖို့အရေးကြီးတယ်လို့လည်းဥကိုကိုကြီးကမြင်ပါတယ်
။အခုဒီမှာဌာနေတိုင်းရင်းသားတွေကတောင်ကနန်းနဲ့ရှိတော်တဲ့ဌာနေတိုင်းရင်းသားတွေရှိတယ်။ဥမာပြင်ဒါမွတ်စလင်ဘာသာဝင်တွေကမ္မန်တွေဆိုရင်လည်းဒါတောင်ကနန်းပဲသိအပဝန်းကျင်တော်မှာတိတ်ပြီးတော့မရှိတော့ဘူး။ ဲ့လိုဖြစ်တဲ့အချိန်မှာလူမျိုးတုံးတပ်ဖြတ်ခံရပါတယ်ဆိုတဲ့အုပ်စုကတန်ငန်းနှန်းရှိတယ်။ဆိုတော့ဒါဟာဒါလူဦးရေအရာဒီမှာဌာနတိုင်းရင်းသားတွေကိုယ်တိုင်ကစိုးရိမ်လာတဲ့ထိတ်လန့်လာတဲ့ပြဿနာဆိုတာကိုကျွန်တော်တို့နိုင်ငံတကာရှင်းဖို့လိုတယ်။ဘူဟင်ညာဆိုတဲ့နာမည်ကိုဖန်တီးပြီးတော့ကျွန်တော်တို့ကိုထိုးစစ်ဆင်နေတဲ့ကိစ္စဟာတကယ်လို့ဒါသူတို့ကိုကျွန်တော်တို့ကလက်ခံလိုက်မယ်ဒီအတိုင်းကျွန်တော်တို့ကအလျှော့ပေးလိုက်မယ်ဆိုရင်ပြည်တွင်းမှာဟလာ 1.3 million ဒီပမာရိုဟင်ဂျာနာမည်ခံပြီးတော့တတိယနိုင်ငံတွေမှာဟိုဒုက္ခတွေအချင်းနဲ့ရပ်တည်နေကြတယ်ရာတချို့ဆိုမြန်မာနိုင်ငံတော်မရောက်ဘူးတဲ့လူအများကြီးရှိတယ်။အဲ့ဒါကနောက်ထပ်တပ်တန်းလောက်ရှိတယ်။အဲ့တော့ကျွန်တော်တို့နိုင်ငံအတွက်ဒါဟာနိုင်ငံတော်လုံခြုံရေးအရာချင်းချောက်ခံရတဲ့ပြဿနာဆိုတာကိုအဲ့ဒီနိုင်ငံတကာမီဒီယာတွေလည်းဒါကိုသတိထားမိဖို့သတိပြုဖို့လိုတယ်လို့ကျွန်တော်တို့ပြောခြင်းပါ။ကျွန်တော်ဘာဆိုရင်လည်းဆိုတော့ကျွန်တော်တို့ Kashmiria တို့ Crimea တို့လိုမျိုးဒါနယ်မြေပိုင်နဲ့ပိစအထူးကြအနာဖိစအထူးကိုဒါကလေးလေးနဲ့နဲ့စဉ်းစားဖို့လိုမယ်လို့အဲ့လိုမြင်ပါတယ်
။ဒါကတော့ရခိုင်ပြည်နယ်မြောက်ပိုင်းကဘူးတီတောင်မောင်တော်ရသိတောင်ဘက်မှာဖြစ်နေတဲ့အခြေအနေတွေပေါ်တုံးသက်ချက်တချို့ကိုနှာစင်ခဲ့ရတာပါရှင်။ဒီကနေ့နောက်ဆုံးရတဲ့သတင်းတွေအရတော့မောင်တော်မြို့နယ်ထဲမှာဒီအကြမ်းဖက်ဖွဲ့နယ်အတူနယ်ကြားဆောင်အဖွဲ့တွေတိုက်ခိုက်မှုရှိနေသေးကြောင်းသိရပြီးတော့အခုအချိန်ထိနေရဲစွန့်ခွာထွက်ပြေးနေရတဲ့သူတွေဟာလည်းထောင်ထဲချီပြီးတော့ရှိနေပြီဖြစ်ပါတယ်ရှင်။